မြန်မာပြည်သူ2သိန်းကျော်ရေးပေးတွင်နေပြီး46ဦးတို့ကလည်းသေဆုံးခဲ့ရတယ်လို့မြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကပြောဆိုလိုက်ပါတယ်။ရေးပေးတွင်နေတဲ့ပြည်နယ်နဲ့တိုင်း12ခုတို့ထဲက၄ခုကိုအစိုးရကအရေးပေါ်အခြေအနေကြေညာပြီးအစိုးရအပါအဝင်အဖွဲ့အစည်းတွေကတနိုင်တပိုင်းရေးပေးကယ်ဆယ်ရေးလုပ်နေပေမဲ့ရေးကြီးမှုကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်တာကြောင့်ဘေးတွေရာဒေသအားလုံးကိုရောက်ဖို့အခက်အခဲဖြစ်နေကြဆဲပါ။ရေးပေးကူညီရေးလိုအပ်တဲ့စာနာရိက္ခအပြေးအဝါရဖို့အတွက်ဒေါ်လာတန်20လိုအပ်တယ်လို့လည်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ရေးပေးကယ်ဆယ်ရေးအစိုးရဘက်ကဘလောက်ချုံငုံလို့ဆောင်နိုင်တယ်လဲဆိုတာကိုတော့မတ်သိငေထိုက်ကစူးစီးတင်ပြထားပါတယ်
။ပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာရေးပေးတင်တာကြောင့်လူပေါင်း46ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ဒေသတစ်ခုလုံးရေလွှမ်းမှုသွားတာကြောင့်ရေးပေးတွင်နေရတဲ့ဒေသတွေရဲ့အောက်ခြေသတင်းတွေရဖို့လည်းခက်ခဲနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ခိုင်ကပြောပါတယ
်။အတိအကျောက်ကနောက်ဆုံးတင်ရင်အရာက46အောက်ရှိတော့တွားလိုက်တဲ့ကမ်းတက်ချက်ရှိတော့ဒီကရေပြင်ကတပြင်းလုံးဖြစ်သွားတော့ဒီကတပြင်းလုံးဖြစ်သွားတဲ့အခါကျတော့တွားလိုက်ကမ်းတက်ချက်ဖြစ်သွားတော့တွားလိုက်ကမ်းတက်ချက်ဖြစ်သွားတဲ့အတွက်ကြောင့်မလို့လည်းဒါတလို့ထောက်ပါတာနဲ့ဆင်းရဲဖြစ်တာပေါ့တတိယရောက်လို့လည်းခက်သွားတာပေါ့
စကိုင်းတိုင်းတစ်ခုထဲမှာထင်ရေပေးတွေ့သူတသိန်းကျော်ရှိနေပြီးအများစုကိုလည်းအစိုးရအပါအဝင်အဖွဲ့အစည်းပေါင်းစုံကကူညီကယ်ဆယ်ရေးလုပ်နေပေမဲ့အကူအညီတွေကတော့မလုံမလောက်ဖြစ်နေသေးပါအစိုးရဘက်ကအပူတပြင်းကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အခြေအနေကိုလည်းဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ခိုင်ကအခုလိုပြောပါတယ
်။ဟုတ်တယ်ကျွန်တော်မှကျွန်တော်တို့အပွင့်ပြူပေါ့။ပွင့်ပြူစေတုပ်တွေအဆလင်း CO2 ကအဲ့မှာကျွန်တော်တို့ရေတဲတဲ့လည်းလူ18000လောက်ကျော်လောက်ဖြစ်တာ။ကလေးကတော့နည်းနည်းကျော်လာပြီပေါ့ဗျာ။ကလေးကကြာတော့ကျွန်တော်ဘယ်လောက်လောက်ရှိလဲ။ကလေးက9000ကျော်လောက်7000လောက်ရှိတာ။စကိုင်းတိုင်းတစ်ခုလုံးဆိုတော့3000ကျော်တယ်။စကန်တန်အခုတော့ဆိုးသောပိုင်းကမင်းကင်းတို့ကံဘလူတို့ကျွန်မတို့ကတော့နည်းနည်းဟိုနည်းနည်းလေးဟိုကျသွားပြီပေါ့ပြီးခဲ့တဲ့တတ်တလုံးမှာတော့ကလေးပေါ့ဗျာကလေးရဲ့ပွင့်ကျူရဲ့မနေ့ကတော့ကျတော့ကျွန်တော်တို့နှစ်ပေါ့ညောင်ဦးကမှာညောင်ကမနေ့ကတော့ကျွန်တော်ခုနကပေါ့အဲ့တော့400ကျော်ပေါ့လူရ1600ကျော်ပေါ့နောက်တစ်ခါမြင်းညာအဲ့တော့582လူရ2300ကျော်ပေါ့အဲ့ဒါတော့ပွင့်ပြူရယ်ကလေးရဆိုးလို့ပိုင်းတော့ကလေးရနဲ့ဆော်တယ်ကလေးပြီးတော့ပွင့်ပြူပွင့်ပြူပြီးတော့မှကျွန်တော်တို့ညောင်ဦးပြီးတော့မှခုနမြင်းကြပေါ့ဒါတတ်တလို့ပေါ့ဒါပေမဲ့အရင်နေရာတွေကလည်းကျွန်တော်လက်လွတ်လို့မရသေးဘူ
းပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာရေပေးတွေ့ပြီးသတင်းဖတ်တွေကြာလာပြီးတဲ့နောက်မှာတော့အစိုးရကပြီးခဲ့တဲ့သတင်းဖတ်တုန်းကပဲချင်းရခိုင်မကွေးနယ်စကိုင်းတိုင်းတို့ကိုအရေးပေါ်ဒေသတွေအဖြစ်ကြေညာပြီးကုလသမဂ္ဂထံအကူအညီပေးဖို့ကိုလည်းမြန်မာအစိုးရဘက်ကတရားဝင်အကူအညီတောင်းခံခဲ့တာပါဒီအကူအညီတောင်းခံချက်ကြောင့်ပဲကုလစာနာရိက္ခအဖွဲ့ WFP ကပဲခူးကချင်းချင်းမကွေးမွန်ရခိုင်နဲ့စကိုင်းတိုင်းတို့ကရေပေးသင့်သူတသိန်းခွဲတို့ကိုအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးဆောင်ရွက်နေတယ်လို့လည်း WFP ကဩဂုတ်လ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုထားပါတယ်အရာဝတီတိုင်းပဲခူးမကွေးချင်းကချင်းကရင်မန္တလေးမကွေးမွန်ရခိုင်စကိုင်းရှမ်းနယ်ရန်ကုန်တိုင်းနဲ့ပြည်နယ်12ခုတို့မှာသတင်းဘက်တွေနဲ့ချီပြီးရေကြီးရေရှမ်းမှုတွေမြေပြိုတာတွေကြောင့်လူပေါင်း2သိန်းကျော်တို့ဘေးသင့်နေကြတယ်လို့လည်းကုလသမဂ္ဂရဲ့ကမ္ဘာစာနယ်ရေးခါအစီအစဉ် WFP ကပြောဆိုထားပါတယ်။မနေ့ဩဂုတ်လ2ရက်နေ့ကစလို့ WFP ကရေဘေးသင့်သူတွေကိုစာနယ်ရေးခါထောက်ပံ့ပေးနေပြီးရေဘေးသင့်သူတွေကိုဒီနှစ်ကုန်အထိစာနယ်ရေးခါထောက်ပံ့ဖို့အမေရိကန်ဒေါ်လာတန်း20လိုအပ်မယ်လို့လည်းစော်ဩထားပါတယ်။ WFP ကထောက်ပံ့ပေးတဲ့စာနယ်ရိက္ခာတွေကိုတော့တက်မတော်ရဟတ်ယင်လေယင်တွေနဲ့မြန်မာပုတ်ကလေးက၄ချောင်းလိုင်း၃ခုတို့ကတည်ယူပို့ဆောင်ပေးနေပြီး WFP နဲ့အကူအညီပေးရေးမိဖွဲ့အဖွဲ့အစည်းတွေရဲ့စာနယ်ရိက္ခာအကူအညီတွေကိုတက်မတော်ဘက်ကတည်ယူပို့ဆောင်ပေးခြင်းသာဖြစ်တယ်လို့လည်း WFP ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။လက်ရှိမှာတော့ပဲခူးတိုင်းအတွင်းကရေဘေးသင့်သူ13000ချင်းပြည်နယ်အတွင်းကလူပေါင်း4900ကချင်ပြည်နယ်တဲက4800မကွေးတိုင်းတဲကရေပေးသင့်သူ28900မွန်ပြည်နယ်မှာ4500ရခိုင်ပြည်နယ်မှာ34300စကိုင်းတိုင်းအတွင်းမှာ9300တို့အတွေ့စားနပ်ရိက္ခာတွေကိုဩဂုတ်လ2ရက်နေ့ကစလို့ဖြန့်ဝေပေးနေပါတယ်လို့လဲ WFP ကဩဂုတ်လ3ရက်နေ့ထုတ်အစီရင်ခံစာမှာပြောဆိုထားပါတယ်ရှင်